Amazon ခမင်္ဂလာပါရှမ်းတော်ဆင်မြန်မာပိုင်းပေါ့ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီပေါ့ကတ်အစီအစဉ်မှာဆိုရင်တော့ရှမ်းပြည်တွင်ဘိန်းဆိုင်ပြမှုများလာတဲ့ဆောင်းပါးကိုနားဆင်ရမှာပဲဖြစ်ပါတယ်ရှမ်းပြည်တွင်ဒေသခံပြည်သူတွေဟာတောင်ယာလယ်ယာတွေနဲ့အတက်မွေးပန်းကြောင်ပြုကြပါတယ်ရှမ်းပြည်တွင်ထွက်ဆက်ပြတီးနှံတွေကိုလည်းနိုင်ငံတကာကိုတင်ပို့ရောင်းချနိုင်ပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းတဲ့နှစ်တာကာလအတွင်းမှာတော့စီးပွားရေးတွေလည်းကျဆင်းလာတာကြောင့်ကုန်စည်နှုန်းတွေမြင့်တက်လာသလိုစိုက်ပျိုးတီးနှံတွေကလည်းစီးပွားမဖြစ်တော့ပါဘူးစိုက်ပျိုးတီးနှံတွေစီးပွားမဖြစ်ပေမဲ့လက်ရှိမှာတော့မူရင်းဆေးဝါးဘိန်းကတော့ဈေးပြတ်မြင့်တက်လာနေပါတယ်ဒါကြောင့်လက်ရှိရှမ်းပြည်အတွင်းမှာဆိုရင်တော့ဘိန်းကိုပုံမှန်စိုက်ပျိုးလာခဲ့ပါတယ်အခုအခါဘိန်းစိုက်ပျိုးမှုကရှမ်းပြည်မှာဘလောက်များနေတယ်လဲဘိန်းဆေးကောဘလောက်ရနေပါတယ်လဲဘယ်ဒေသတွေမှာစိုက်ပျိုးနေလဲဘိန်းစိုက်ပျိုးမှုရဲ့နောက်ွယ်မှာဘယ်သူတွေကရှိနေလဲဆိုတာကိုရှမ်းတော်စင်ဝိုင်းတော်တူနန်းနောင်းနောင်းကတင်ဆက်ထားပါတယ
်တောင်တန်းတွေအကြောင်းမှာအရန်ကိုလာပါတဲ့ရောင်စုံပန်းတွေကဘန်းဦးရင်ချံအလားထင်ရလောက်အောင်ဝေဝေဆာဆာဖူးပွင့်နေကြပါတယ်အလန်းဝေးတဲ့နေရာကနေကြည့်မယ်ဆိုရင်တော့ရောင်စုံအလပန်းများလားလို့ထင်ကောင်းထင်ပါလိမ့်မယ်ဒါပေမဲ့အဲ့ဓာတွေကအလပန်းဆိုင်တဲ့ချံမဟုတ်ဘဲနဲ့ဘိန်းဆိုင်ခင်းတွေသာဖြစ်ပါတယ်အဲ့ဒီရောင်စုံပန်းလို့ထင်ရတဲ့ဘိန်းဆိုင်ခင်းတွေဟာရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်ထဲမှာရှိပါတယ်တန်ရံမြို့ကနေဆိုရင်ဆိုင်ကနဲ့နနယီနီးပါမောင်းရပြီးတော့လမ်းပန်းဆက်တွေရေးကလည်းကြမ်းတမ်းပြီးတော့ခက်ခက်ခဲခဲတွားရတဲ့နေရာလေးတစ်ခုပါအဲ့ဒီနေရာဟာလက်နက်ကင်အဖွဲစည်းတွေစုံလင်လှတဲ့နေရာတစ်ခုလည်းဖြစ်ပါတယ်အဲ့ဒီလိုအခြေအနေရှိတဲ့နေရာဒေသမှာတာမန်လက်ဖက်ဆိုင်တောင်သူကနေဘိန်းဆိုင်ခင်းကိုဘလို့လုတ်ဖြစ်လာလဲဆိုတဲ့အကြောင်းလုံတိုင်းတန်တီကရှမ်းစကားနဲ့အခုလိုပြောဆိုထားပါတယ
်ဒါနဲ့ဟောရေးဆိုနေတာမန်ကော
ကျွန်တော်တို့အရင်ကလက်ဖက်ကူကြတယ်ဒါပေမဲ့လက်ဖက်လုပ်ငန်းကအဆင်မပြေဘူးလေတနေ့မှတစ်ခါတစ်ခါရတဲ့လက်ဖက်ကိုစောင့်နေရတာလည်းအဆင်မပြေဘူးဒီဘိန်းခင်းကိုအရင်စမ်းစိုက်ကြည့်လိုက်တာ
လုံတိုင်းတန်တီဟာအရင်ကလက်ဖက်စိုက်ပျိုးခဲ့သူဖြစ်ပါတယ်ကိုဗစ် -19 ကာလမှာကုန်စည်စည်းစိမ်မှုပိတ်ဆိုင်ခဲ့ရပြီးတဲ့နောက်2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကုန်စည်စည်းနှုန်းတွေကတရိပ်ရိပ်တက်လာတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်သူတယောက်အနေနဲ့စိန်ခေါ်မှုတွေမျိုးစုံကြုံတွေ့လာရပါတယ်
ခေတ်ရနယ်လည်းနမေပြင်းနေอยู่ရောက်ကုန်
ကျွန်တော်ကိုရတဲ့ဥတုကမျက်နှာပေးတာလားမသိဘူးဈေးကောင်းသွားတယ်လက်ဖက်လောက်ရင်နနစ်လောက်ရတဲ့ငွေကဘိန်းဆိုင်တာတနည်းနဲ့ရတယ်ဒါကြောင့်ကျွန်တော်ပို့လို့ဖြစ်လာတာ
လက်ဖက်ဆိုင်ချိန်တော့ကလက်နက်ကင်တပ်ဖွဲ့တွေတာမကစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေတပ်ဆိုင်ရာအစိုးရတွေကိုပါအခွန်အခဆက်ကြီးတွေအဆက်မတန်ပေးဆောင်ရတဲ့အတွက်တွေ့ချေမကြိုက်ခဲ့ပါဘူးဒါကြောင့်အပူဝင်ငွေဖြစ်အောင်ဘိန်းပင်ကိုအစားစိုက်ပြိုခဲ့ရကနေစည်းကောင်းလဲရလာတဲ့အတွက်မိသားစုစားဝတ်နေရေးဖူလုံမှုရလာခဲ့တဲ့အကြောင်းလုံတိုင်းတန်တီကဆိုပြန်ပါတယ်စစ်အာဏာသိမ်းမှုမပြုတ်လုခင်တန်ရံမြို့နယ်ထဲကရခင်းလှုပ်တဲ့မြေဧကထက်ဝက်လောက်ဟာဘိန်းဆိုင်ပြိုးတဲ့ဒေသဖြစ်လာပြီးတော့လက်ဖက်စည်းအစိုးတပိတ်တာ၄000ကျပ်ကနေ3000ဝန်းကျင်ကိုတာရရှိသွားတဲ့အချိန်လက်ဖက်အစားဘိန်းကိုပြောင်းလဲစိုက်ပျိုးဖြစ်ခဲ့တာလို့တန်ရံတောင်သူတွေကပြောဆိုပါတယ်စားတီးနံတွေစိုက်ပျိုးဖြစ်မယ်ဆိုရင်ကုန်စီစင်းနှုံးမြင့်တက်မှုတွေကြောင့်စိုက်ပျိုးစရိတ်တဧကအနည်းဆုံး15သိန်းဝန်းကျင်ကုန်ကြမှာဖြစ်ပြီးတော့ဘိန်းစိုက်ပျိုးမယ်ဆိုရင်တဧကကိုအများဆုံး8သိန်းဝန်းကျင်သာကုန်ကြပါတယ်။ဒါကြောင့်မူရင်းလက်ဖက်စိုက်ပျိုးမှုကိုဆွတ်လွတ်ပြီးတော့ဘိန်းစိုက်ပျိုးမှုကိုခြေလှမ်းလာကြတာဖြစ်ပါတယ
်။ဒါကတော့ဟောင်းအန်ဟောက်ကာရဲ့ဒီနေ့ကိုအောင်နာလေမှုကန်စီဟဲ့
ကျွန်တော်တို့ဘက်မှာတိုင်းဒါလက်နက်ကင်တပ်ဖွဲ့တွေကစုံနေလေတို့တို့တောင်းတဲ့အခွင့်အရေးပေးဖို့ဆိုရင်လည်းကျွန်တော်တို့မှာပတ်စံရှိထားဖို့လိုတယ်အရင်ကလက်ဖက်ဆိုင်တုန်းကအခွင့်ကောက်တာကလည်းတလောက်မများဘူးဒါပေမဲ့အခုချိန်မှာတော့ပေးလိုက်ရတဲ့အခွင့်တွေကလည်းရှိသမျှအဖွဲ့အစည်းတွေအကုန်ပါပဲ
အရင်ကစစ်အာဏာမတိန်ခင်ဘိန်းဆိုင်ပြုံးမှုတွေကလျော့ချသွားခဲ့ပြီးတော့နိုင်ငံရေးအခြေအနေတွေပြန်ရှုပ်ထွေးလာတဲ့အခါမှာဘိန်းဆိုင်ပြုံးမှုကအလျော့အလျောက်ပြန်တိုးလာပါတယ်
အပေါ်စာရီမဆူကောမီအမန်လိုက်လီမ်လိုက်လီမ်နဲ့
တချို့တိုင်းဒါလက်နက်ကင်တွေကတော့ကိုစလဲကနေတဆင်ဘိန်းကိုတိုင်ခံပြီးဝဲတာတော့ရှိတယ
်လက်နက်ကင်တပ်ဖွဲ့တွေပေါများတဲ့ရှမ်းပြည်မှာဘိန်းစိုက်ပျိုးမှုအများဆုံးဒေသကတော့ဟိုပုံးမြို့နယ်ပင်လောင်းမြို့နယ်ဖဲခုံမြို့နယ်ပင်လုံမြို့နယ်တန်ရံမြို့နယ်နမတူမြို့နယ်နဲ့ရှမ်းအရှေ့ပိုင်းဒေသတွေမှာဘိန်းစိုက်ပျိုးမှုပုံမှန်များပြားလာနိုင်တဲ့အကြောင်းကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကဖော်ပြထားပါတယ်။အခုလိုပိန်းစိုက်ပျိုးမှုတွေများပြားလာတာဟာစစ်အာဏာသိမ်းနောက်ဆက်တွဲနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူလက်နက်ကင်တပ်ဖွဲ့တွေပေါ်များမှုကြောင့်ဖြစ်တယ်လို့လည်းမူရင်စေဘာစောင့်ကြည့်လေ့လာသူအဖွဲ့ကဆိုပါတယ်။ပအိုးပြည်သူ CPNO ထိန်းချုပ်နယ်မြေဖြစ်တဲ့ဟိုပုံးမြို့နယ်နဲ့ပင်လောင်းမြို့နယ်အတွင်းမှာကိုဗစ်ကာလနောက်ပိုင်းဒေသအတွင်းပိန်းဆက်ပြုံးမှုတွေကပုံမှုများပြားလာတဲ့အကြောင်းအမည်မဖော်လိုသူအသက်30ဝန်းကျင်ပအိုးအမျိုးသားတဦးကအခုလိုပြောဆိုထားပါတယ်
။ဟိုပုံးရဲ့အရှိတောင်ပေါ်တွေမှာရောပင်လောင်းဖက်မှာရောဘိန်းကတွန်းတွန်းကြဲကြဲနဲ့ပြန်လောက်လာတယ်။နောက်ပြီးအခုဆက်အစိုးရမျက်ကွယ်ပြုထားတဲ့တိတလာတော့ပြန်အီပြည်သူစစ်တွေကပုံဝန်ပတ်တတ်နေတယ်ဗျ။အခွန်ဆောင်ပေးနိုင်ရင်လွတ်လွတ်လပ်လပ်လုပ်နိုင်တယ်ဆိုတဲ့သဘောမျိုးတွေတွေ့လာရတယ်ဗျ
။ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကမြန်မာနိုင်ငံမှာပိန်းဆိုင်ပြုံးမှုအများဆုံးကရှမ်းပြည်ဖြစ်ပြီးတော့ရှမ်းပြည်မှာ39ရာခိုင်နှုန်း၊ချင်းပြည်မှာ14ရာခိုင်နှုန်း၊ကယားပြည်မှာ17ရာခိုင်နှုန်းနဲ့ကချင်ပြည်မှာ3ရာခိုင်နှုန်းအရင်ကထက်ပိန်းဆိုင်ပြုံးမှုပုံမှုတိုးလာတယ်လို့ဆိုပါတယ်။ပြည်နယ်အလုံးရဲ့ပိန်းဆိုင်ပြုံးမှုပမာဏဟာဗျံမြအနေနဲ့47ရာခိုင်နှုန်းတိုးလာပြီးတော့တဧကကိုပိန်းစိန်တဆေကီလိုဂရမ်နီပါထွက်ရှိနိုင်တယ်လို့လည်း UNODC ကခန့်မှန်းထားပါတယ်
။အနာမတိုင်းခင်ကလေးကမူရင်စေဝါနဲ့ပတ်သက်လို့နာမည်ရှိခဲ့တဲ့လူကပဲအခုလိုအချိန်မှာစစ်တပ်နဲ့ပေါင်းပြီးတော့ပေါ်လော့ကင်နိုင်လာတယ်လို့ပဲကျွန်တော်မြင်နေတယ်။အနာပိုင်တွေကလည်းမျက်ကွယ်ပြုတ်ထားတယ်။တိုင်းဒါလက်နက်ကင်တွေကလည်းပါဝင်နေတယ်။ကျွန်တော်ကတော့အဲ့လိုပဲမြင်နေဗျ
။စစ်တပ်ကနိုင်ငံတော်အနာတိန်ယူလိုက်ပြီးတဲ့နောက်မှာတော့ရှမ်းပြည်အတွင်းမှာငကုံမူရင်းရှိပြီးတာလက်နက်ကင်တပ်ဖွဲ့တွေအပြင်စစ်ကောင်စီအားကိုနဲ့ရှက်တီလာတဲ့ပြည်သူစစ်တပ်ဖွဲ့တွေလည်းမျိုးစုံပေါ်ပေါက်လာခဲ့ပြီးတော့ပိန်းဆိုင်ပြုံးမှုတွေလည်းအရင်ကထက်ပုံမှုများပြားလာတဲ့အကြောင်းရှမ်းပြည်မူရင်စေဝါစောင့်ကြည့်လေ့လာရေးတုတေသနအဖွဲ့မန်နေဂျာဂျိုက်ခမ်ဖူးကအခုလိုပြောဆိုထားပါတယ
်။နာအတုံးလုတ်ဖွင့်ညရလုံးလုံးရနေကမ္ဘာနာမျိုးမန်တိုင်းနော်ရဟန်လဲပမီတုံးလုတ်ဖွင့်နာမြဟန်မီယာမောက်ကမ်လာကိုလုတ်ဖွင့်နေခါလိုကောင်ကပေါ်လိုကောင်ကတည်းဟိအမလို့
တိုင်းဒါလေးနဲ့ကင်ချင်းချင်းရောစစ်တပ်နဲ့ရောပြိပခတ်တွေများတယ်စစ်ဖြစ်တော့တနတ်လိုတယ်တနတ်လိုတော့ပတ်စံလိုတယ်ငွေလိုတော့မူရင်စေဝါနဲ့ပတ်တတ်တယ်စစ်တပ်အပါဝင်ပဲမူရင်စေဝါကပတ်စံအများကြီးနဲ့အမြန်ရတယ်လေ
ဒါအပြင်မိုင်းပြေးမြို့နယ်ဂျိုင်းတုံမြို့နယ်အနောက်ဖက်ချမ်း UWSA Water ဖွဲ့ရဲ့အစိုးရထိန်းချုပ်နယ်မြေအဆက်ဒေသတွေမှာပိန်းဆက်ပြိုးမှုပုံမှုများပြားလာတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်ဆက်ဖက်မှာတော့စိတ်ကြွစီထုတ်လုပ်မှုပုံမှန်မြင့်တက်လာတယ်လို့သိရပါတယ်မြန်မာနိုင်ငံရဲ့ပိန်းဆိုင်ပြုံးမှုဟာ2014ခုနှစ်ကနေ2020ခုနှစ်အထိဆက်တိုက်ကျဆင်းရာကနေစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစိုက်ပျိုးမှုဟာပြန်လည်မြင့်တက်ခဲ့တယ်လို့လည်းကုလသမဂ္ဂမူရင်းစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ထုတ်ပြန်ချက်အရသိရပါတယ်အရက်သားအစိုးရလက်ထက်မှာနိုင်ငံတော်ပတ်ကျက်နဲ့ပိန်းအစားထိုးစိုက်ပျိုးမှုတွေစီမံကိန်းတွေကိုဆောင်ရွက်မှုရှိခဲ့ပေမဲ့ထွက်လာတဲ့ဒီနန်တွေအတွေ့ဈေးကွက်အခက်အခဲနဲ့အစားထိုးဒီနန်ဆိုင်တဲ့တောင်တူတွေအတွေ့ရေရှည်ပန့်ပိုးမှုအပိုင်းမှာအခက်အခဲတွေရှိလာတယ်လို့ဂျိုက်ခမ်ဖူးကဆက်ပြောပါတယ
်။ဖုန်နဲ့ကအမ်ဝါနော်၊ကိုယ်နာမနူလော်တွေးဝါတန်းလို ของကွန်ချောဆွန်ညာ။ယန်ကနာဟန်မောင်ဟန်နာခေါအမီဆွန်နာကလည်းနာကပ္ပနနဲ့ခေါလက်ကပူရ
ပိန်းဆိုင်ပြိုးတဲ့ဒေတာကပက်ပေါင်းစုံပါဝင်တဲ့ကြီးလက်ဖွင့်ဖြူရေးကိုဦးစားပေးလှုပ်ဆောင်ပေးဖို့လိုတယ်လို့အစားထိုးဆိုင်ပြိုးမှုလုပ်ငန်းတွေရဲ့ဒေတာစစ်ကွက်နဲ့ကောင်းကောင်းဖော်ဆောင်ပေးရမယ်ဒါကြောင့်တောင်တူတွေပိန်းဆိုင်ပြိုးမှုကိုရော့နိုင်မှာ
ပြည်တွင်းစစ်တံကိုကာလရှည်ကြာခန်းစားနေရတဲ့ရှမ်းပြည်မှာပြည်သူစစ်နဲ့ဒိုင်းဒါလက်နက်ကန်တပ်ဖွဲ့တွေကပိန်းဆိုင်ပြိုးမှုနဲ့မူရင်စေဝါထုတ်လုပ်မှုမှာတိုက်ရိုက်ဖြစ်စေတွေ့ဝိုက်ပြီးတော့ဖြစ်စေဒနီးနီးနဲ့ပါဝင်ပတ်တက်နေတယ်လို့လည်းဂျိုက်ခမ်ဖူးကပြောပါတယ်ပိန်းဆိုင်တဲ့နေရာအများစုဟာတောင်ပေါ်ဒေသဖြစ်ပြီးတော့အဲ့ဒီဒေသတွေဟာတခြားတီးနှံဆိုက်ပြိုးမယ်ဆိုရင်ထုတ်ကုန်တွေတည်ယူပို့ဆောင်ဖို့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲကြမ်းတမ်းတဲ့အပြင်ဈေးကွက်လည်းမရှိဈေးကောင်းလည်းမရနိုင်တဲ့အတွက်မီတာစုစားဝတ်နေရေးကကျက်တဲပြီးကျက်တဲလာခဲ့ပါတယ်။ဒါကြောင့်ဈေးကောင်းလည်းရတည်ယူဖို့လည်းလွယ်ကူတဲ့ဘိန်းကိုပဲမီတာစုစားဝတ်နေရေးအတွက်အဓိကဝင်ဝင်အဖြစ်လောက်ကင်နေကြတာကိုလေ့လာတွေးရှိရပါတယ်။အစိုးရဟာဘိန်းဆိုင်ပြုံးမှုလျော့ချဖို့ရည်ရွယ်ပြီး ပိန်းအစာထိုးတီးနှံစိုက်ပျိုးရေးစီမံကိန်းကို1986ကနေ2014ခုနှစ်အထိကုလသမဂ္ဂရဲ့ကူညီထောက်ပံ့မှုနဲ့ဆောင်ရွက်ခဲ့ပေမဲ့ TNI က2014မှာထုတ်ပြန်ခဲ့တဲ့တကြောပြန်မူလအခြေအနေဆိုးတို့ပြန်လည်ဆိုက်ရောက်လာသည့်ရွှေသူရိကန်ဒေတာအမည်ရှိတဲ့အစီရင်ခံစာအရပိန်းပပျောက်ရေးစီမံကိန်းတွေကမအောင်မြင်ခဲ့ဘူးလို့ရေးသားထားပါတယ်။ပိန်းစိုက်ပျိုးမှုကိုဖြေရှင်းဖို့စ조사တဲ့နေရာမှာလူမှုအတိုင်းဝိုင်းတွေရဲ့လူမှုစီးပွားရေးအခြေအနေတွေကြီးလက်ဒေတာအတက်မွေးဝမ်းကြောင်းတွေတိုးတက်ခါကြမှာပိန်းစိုက်ပျိုးတာကိုရည်ရှည်ရော့ချနိုင်မယ်လို့လည်း UNODC ကဆိုထားပါတယ်။လက်ရှိအချိန်မှာတော့ပိန်းစိုက်ပျိုးမှုပိန်းစိုက်ခင်ကွန်ရက်ကနေရုံထွက်ခြင်းနဲ့တောင်တူတွေအနေနဲ့တရားဝင်ဖြစ်တဲ့တခြားအတက်မွေးဝမ်းကြောင်းအလုပ်တွေကိုပြောင်းရွှေ့လောက်ကင်ဖို့စိတ်အားထက်တန်နေတာတွေ့ရပေမဲ့လည်းပိန်းဆိုင်ခင်အစာထိုးတီးနှံတွေရဲ့ဈေးကွက်အောင်မြင်မှုကိုမဖော်ဆောင်နိုင်သေးတဲ့အတွက်အခက်အခဲဖြစ်စေတဲ့အကြောင်းလဲရှမ်းပြည်သူတွေကပြောဆိုနေကြပါတယ်တဖက်မှာလည်းနိုင်ငံရေးစည်ရေးရှုပ်ထွေးမှုရှိနေသေးတည်း၍ပိန်းဆိုင်ပြုံးမှုတွေကလည်းဆက်လက်ရှိနေမှာဖြစ်ပြီးတော့နိုင်ငံတည်ငြိမ်အေးချမ်းဖို့လိုအပ်တယ်လို့ပိန်းအစာထိုးတီးနှံရဲ့လမ်းပန်းဆက်တွယ်ရေးကောင်းမွန်ဖို့အတွက်လည်းလိုအပ်တဲ့အကြောင်းလုံတိုင်းတန်တီကသူ့ရဲ့အမြင်ကိုအခုလိုပြောဆိုထားပါတယ်ရှင်
။ကံမုံယုံကိုကိုမုံကိုဟစ်ဟာကင်းရပိုပနေတဲ့ကံဖြစ
်ပိန်းဆိုင်ပြုံးမှုကိုရှော့ချစိတ်ချင်တော့လမ်းပန်းဆက်တွယ်ရေးကောင်းဖို့လိုပါတယ်။နိုင်ငံရေးကလည်းတည်ငြိမ်အေးချမ်းပြီးတော့တီးနှံတွေကလည်းစီနှုံကောင်းရတယ်ဆိုရင်တော့ပိန်းဆိုင်ပြိုးတာဆွလွတ်ဖို့တည်ချပါတယ်။